စီးရီးယားမှာရှိတဲ့ IS Islamic စစ်သွေးစခန်းအဖွဲ့အတွက်တိုက်ခိုက်ရေးသမားတွေစီယုံနေသူတွေလို့တန်ပြရှိသူ၂ဦးကိုဂျာမနီနိုင်ငံဘာလင်မြို့မှာဖမ်းဆီးလိုက်တဲ့အကြောင်းဂျာမနီရဲတပ်ဖွဲ့ကပြောပါရယ်ဘာလင်မြို့တော်မှာဒီကနေ့တောက်ကြနေအဆောက်အုံ၁၁ခုတည်းကိုရဲဝင်တဲ့200ကျော်နဲ့ဝင်ရောက်ရှာဖွေဖမ်းဆီးမှုတွေဇက်တိုက်လုပ်ခဲ့မှုအတွင်းဒီလူ2ဦးကိုဖမ်းဆီးမိခဲ့တာဖြစ်တဲ့အကြောင်းရဲကပြောပါတယ်။လူတစ်ယောက်ရဲ့ကိုယ်ရေးကိုယ်တာလွတ်လပ်ခွင့်ကိုအကာအကွယ်ပေးတဲ့ဥပဒေအရအခုဖမ်းဆီးထားသူတွေနဲ့ပတ်သက်လို့နာမည်အတိအကျမပြောဘဲတယောက်ကတော့အဖွဲ့ခေါင်းဆောင်အသက်42နှစ်အရွယ် Ismet D ဖြစ်တယ်လို့ဆိုပါတယ်။စီးရီးယားကဖောက်ပြန်သူတွေကိုတိုက်ခိုက်ချေမှုန်းဖို့ဆိုပြီးတူရကီနဲ့ရုရှားနိုင်ငံသားတွေကိုစီယုံလှုံ့ဆော်နေသူအဖြစ်တန်တရားရှိထားခံရသူပါ။နောက်တစ်ဦးကတော့အသက်43နှစ်အရွယ် Emin F လို့ဆိုပြီးသူကတော့ဗန်နာငွေရှာဖွေစုဆောင်းမှုတွေလုပ်ခဲ့သူအဖြစ်တန်တရားဖြစ်ခံထားရပါတယ်။ဒီလူနှစ်ဦးဟာဂျာမနီနိုင်ငံတွင်တိုက်ခိုက်မှုတွေလုပ်ဖို့ကြံစည်နေတယ်ဆိုတဲ့သက်တည်အထောက်အထားတွေတော့မရှိဘူးလို့ရဲကပြောပါတယ်။ဒီလူတွေဟာပြင်သစ်နိုင်ငံမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဆက်ဆက်ပုံမရဘူးလို့လည်းဘာလင်မျိုးကအစိုးရရှေ့နေမာတင်စတဲလ်နာကပြောဆိုပြီးဒီကိစ္စစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတာလနဲ့ချီကြားခဲ့ပြီးဖြစ်တယ်လို့လည်းပြောပါတယ်ရှင်။